2020ကျော်ပြည်내ညင်ပန်းပြည်စစ်တပ်ကတင်းတလို့ကြီးစိုးခဲ့တဲ့မြန်မာပြည်မှာစစ်အစိုးရတစ်ဖြစ်လဲအရွေအစိုးရကပြုပြင်လုပ်နေတာကိုလက်ခံသူတွေရှိတယ်လို့တန်တရားဖြစ်သူတွေလည်းရှိပါတယ်။ဒီမိုကရေစီသဘောတရားကိုလျှို့လျှူရှုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ပြီးအခွင့်အရေးစစ်အုပ်စုသက်ဆိုးရှိအောင်လုပ်တာလားလို့တန်တရားဖြစ်တာတွေလည်းရှိပါတယ်။အဂတိလိုက်စားမှုတွေပြန့်နှံ့နေပါတယ်။ဆင်းရဲဒုက္ခနဲ့ယောဂဗျာပွားများနေစေဖြစ်ပါတယ်။တိုင်းရင်သားမချိနှမှုနစ်နာမှုနဲ့နေရက်ကိုစွန့်ခွာရတဲ့ဒုက္ခတွေအများအပြားရှိနေစေဖြစ်ပါတယ်။စစ်အစိုးရရဲ့အမွေအစိုးတွေကိုဖြည့်ရှင်းဖို့ဦးသိစိန်အစိုးရကပြုပြင်ရေးလုပ်နေတာကိုအလားအလာရှိမရှိဝေဖန်သုံးသပ်နေကြပါတယ်။ကမ္ဘာမှာလက်ခံထားတဲ့တရားဥပဒေစိုးမိုးရေးသဘောတရားကိုမြန်မာပြည်မှာဘယ်လောက်ကျင့်သုံးနိုင်လဲဆိုတာကိုအခက်ဖြတ်တဲ့စာရန်တစ်စောင်လန်ဒန်အခြေစိုက်အပီပီဆိုင်ရာရှေ့နေများအသင်းInternational Bar Association ရဲ့လူခွင့်ရေးဌာနကွဲကထုတ်ဝေထားပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လကမြန်မာပြည်မှာတပတ်လည်လာပြီးဒီဇင်ဘာလမှာထုတ်ဝေပါတယ်။ဒီရှင်းနေအသင်းမှာကမ္ဘာအရရက်ကရှင်းနေအဖွဲ့အစည်းပေါင်း200နီးပါးပါဝင်ပါတယ်
။နေပြည်တော်မှာဥပဒေတွေကိုပြဋ္ဌာန်းပြီးအဖွဲ့အစည်းနဲ့ဌာနဆိုင်ရာအပြောင်းအလဲတွေလုပ်နေပေမဲ့တိုင်းသူပြည်သားရဲ့စာဝတ်နေရေးအခြေအနေကောက်မွန်လာအောင်မလုပ်နိုင်သေးပါဘူး။ဒါပေမဲ့ပြုပြင်ရေးအောင်မြင်ဖို့အတွက်တရားဥပဒေအခြေခံကောက်ဖို့လိုပါတယ်။အများအကျိုးပြုတဲ့အပြောင်းအလဲတွေရရှိခံအောင်ဥပဒေကကာကွယ်နိုင်ပါတယ်။ကောင်းမွန်တဲ့အပြည့်ပြည့်ဆိုင်ရာကျင့်သုံးနဲ့လည်းကန့်ညီရပါလိမ့်မယ်။လက်မှတ်မထိုးရသေးတဲ့လူ့အခွင့်အရေးစာချုပ်တွေကိုလက်မှတ်ထိုးရပါလိမ့်မယ်။ပြည်သူပြည်သားရဲ့အခွင့်အရေးကိုတင်ကြားပြသပေးရပါလိမ့်မယ်။ဖိနှိပ်တဲ့အမိန့်ဥပဒေတွေကိုရုပ်သိမ်းဖို့လိုပါတယ်။ရိုဟင်ဂျာ၈သိန်းနဲ့အခြားလူမျိုးတွေကိုနိုင်ငံသားဖြစ်ခွင့်ပိတ်ပင်ထားတဲ့လက်ရှိဥပဒေကိုကျယ်ဝန်းလာအောင်ပြန်လည်ဆန်းစစ်ဖို့လိုပါတယ်။
အခြေခံဥပဒေခုံရုံးနဲ့ဥပဒေပြုလွတ်တော်တိုက်တိုက်တွေ့ပြီးအငင်းပွားရတာဟာအပြန်အလှန်တိမ့်ချုပ်မှုအခြေမခံတာကိုပြတ်တရာရောက်ပါတယ်။တကယ်လွတ်လပ်ပြီးပြည်သားတရှိတဲ့ခုံရုံးကိုတူထိုင်အောင်ဖို့အရေးကြီးပါတယ်။ Civil Society ကိုအယတ္တအဖွဲ့အစည်းကပုံကူနဲ့သတင်းစာဆရာကိုဥပဒေအရအကာအကွယ်ပေးပြီးအစိုးရလုပ်တာတရားဝင်မဝင်လေ့လာဆန်းစစ်နိုင်အောင်ကူညီသင့်တယ်လို့ဆိုပါတယ်။အစိုးရကိုယ်တိုင်တရားဥပဒေကိုရိုသေလေးစားကြောင်းပြတာဟာတိုင်းပြည်အတွက်အများကြီးအကျိုးရှိပါတယ်။တရားစွဲခံနိုင်တဲ့အစိုးရဖြစ်ရပါလိမ့်မယ်။ဥပဒေပြုရမှာပြည်သူလူအချက်နဲ့အညီမြင်သာပွင့်လင်းစွာဥပဒေပြုနိုင်ဖို့လိုပါတယ်။လွတ်တော်ဟာအတော်လေးလုတ်ကင်နိုင်တာတွေ့ရပြီးမှလုတ်ပုံကင်ပုံလျှို့ဝှက်ပြီးမနိုင်မနှင်းဖြစ်နေပါတယ်။
အစိုးရတက်လာပြီးမကြာမီဖွဲ့စည်းလိုက်တဲ့မြို့သားလူ့အခွင့်အရေးကော်မရှင်ဟာဥပဒေအရပေးအပ်ထားတဲ့လုတ်ပိုင်ခွင့်ကင်းမဲ့နေတာကြောင့်ရွေကျက်အကောင့်တဲမဖော်နိုင်ပဲဖြစ်နေပါတယ်အဓိကကြတဲ့အစိုးရဌာနနဲ့အဖွဲ့အစည်းတွေမှာစစ်ဘုဟောင်းတွေကြီးစိုးတုံးဖြစ်ပါတယ်2008အခြေခံဥပဒေကစစ်တပ်ကိုအရေးပေါ်လုတ်ပိုင်ခွင့်အာဏာပေးအပ်ထားပါတယ်လွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းဟာစစ်ဦးစီးချုပ်ခန့်ထားတဲ့စစ်ဘုတွေဖြစ်ပါတယ်စစ်တပ်ရဲ့အခမ်းအနားအရေးကြီးပေမဲ့ပြုပြင်ရေးသဘောနဲ့လက်ရောညီထွေဖြစ်ဖို့လိုပါတယ်လွန်ခဲ့တဲ့အနှစ်20ကျော်ကမတရားလုပ်ထားတာတွေကိုအတိအမှတ်ပြုဖို့လိုပါတယ်မတရားဆွတ်ဆွဲခံရသူတွေဟာမိမိတို့မှာအပြစ်မရှိဘဲအကြောင်းမဲ့အပြစ်ပေးခံရတာကိုရှင်းလင်းပန်ခွင့်ရှိရပါလိမ့်မယ်
။အုပ်ချုပ်ရေးနဲ့စစ်တပ်ရဲ့ဩဇာကံအဖြစ်နှစ်ပေါင်းများစွာရပ်တည်ခဲ့တဲ့တရားရေးဌာနကိုတိုင်းသူပြည်သားကယူသည်လေးစားတာမဟုတ်ပါဘူး။ဒါကြောင့်တရားရေးဌာနဟာဘယ်မလိုက်ပဲတမကျပြီးပေးချလွတ်လပ်တဲ့အမြင့်ဆုံးအဖွဲ့အစည်းဖြစ်ကြောင်းပြတ်တာဖို့လိုအပ်ပါတယ်။တရားသူကြီးတွေကိုဘယ်လိုခတ်နေဘယ်လိုလက်ကပေးတယ်ဘယ်လိုယာရုတိုးတယ်ဘယ်လိုဖြုတ်ပြစ်နိုင်တယ်စတာတွေကိုရှင်းပြဖို့လိုပါတယ်အကျိုးဆောင်ရှိနေလုပ်ငန်းဟာလည်းစစ်အစိုးရဖိနှိပ်တဲ့ဒဏ်ကိုခံရတာမှုချို့တဲ့နေပါတယ်ဒါကြောင့်ဥပဒေအကျိုးဆောင်ရှိနေလောကပြန်လဲအားကောင်းလာအောင်လုပ်ဖို့လိုပါတယ်ဥပဒေချိုးဖြတ်သူတိုင်းကိုတရားရုံးကအရေးယူပြီးလူတိုင်းကိုဒဏ်တူရည်သူဆက်ဆံမှသာတရားဥပဒေစိုးမိုးရာရောက်ပါတယ်တရားရုံးကတမမလို့ပဲထင်းတယ်လို့လုပ်နေတာဟာတရားဥပဒေစိုးမိုးတာမဟုတ်ပါဘူး။ဒါကြောင့်အခြေခံဥပဒေကစပြီးစနစ်ကြီးတစ်ခုလုံးပြုပြင်ပြောင်းလဲဖို့စဉ်းစားရပါလိမ့်မယ်။ရှင်းနေမှာအာဆီယံအသင်းဥက္ကဋ္ဌဖြစ်လာမယ့်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးဥပဒေတွေခိုင်မာမှတာအသင်းတာဝန်ကိုထပ်ဆောင်နိုင်မှာဖြစ်ကြောင်းလန်ဒန်အခြေစိုက်အပီပီဆိုင်ရာရှင်းနေတဲ့အသင်းကသုံးသပ်ထားပါတယ်ခင်ဗျာ။